ထိုင်းနိုင်ငံရဲ့ဥပဒေတွေကိုချိုးဖောက်ပြီးတော့ online ပေါ်မှာရေးသားဖော်ပြတာတွေကိုအရေးယူတာတွေတိုးမြှင့်လုပ်ကိုင်သွားမယ်လို့ထိုင်းနိုင်ငံကပြောလိုက်ပါတယ်။ထိုင်းနိုင်ငံဘရင်စနစ်ကိုပွေဖန်ထားတဲ့အဖွဲ့တစ်ခုရဲ့ Facebook စာမျက်နှာကိုဖယ်ရှားဖြစ်ဖို့ထိုင်းတာဝန်ရှိသူတွေက Facebook company ကို PR ပေးလိုက်ပြီးနောက်တနေ့မှာပဲထိုင်းဝန်ကြီးတဦးကခုလိုပြောတာပါ။
Then court case ดินแดนเหมือนเดิมครับผมได้พูดเมื่อวานว่าเราใช้คํา
ไทยနိုင်ငံရဲ့အချုပ်အခြာအာဏာကိုကျွန်တော်တို့ကာကွယ်နေတာပါနိုင်ငံ내ဇာတိတာတွေကိုကာကွယ်တာမျိုးမဟုတ်ပေမဲ့ไทยနိုင်ငံရဲ့ cyber လုံခြုံရေးကိုကာကွယ်တာဖြစ်ပါတယ်လို့ digital စီးပွားရေးနဲ့လူမှုရေးဝန်ကြီးဌာနဝန်ကြီးဘာဟီပွန်စီပူနတ်ကနာကပုတ်ထူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ဥပဒေနဲ့မကန့်ညီတဲ့ဖော်ပြချက်တွေပါတဲ့ဘလို့ internet စာမျက်နှာမျိုးကိုမဆိုပိတ်ပစ်ဖို့တရားရုံးအမိန့်ကို48နာရီအတွင်းရယူမယ်လို့လည်းပြောပါတယ်သက်ဆိုင်ရာဆိုရှယ်မီဒီယာကုမ္ပဏီတွေအနေနဲ့ဒီအမိန့်ကို15ရက်အတွင်းမလိုက်နိုင်ရင်တရားရင်ဆိုင်ရမှာပါ။ထိုင်းအစိုးရရဲ့ဒီလို PR ပေးမှုတွေကြောင့် Realist Marketplace ဆိုတဲ့အုပ်စုကိုဖယ်ရှားဖြစ်ဖို့ Facebook ကတင်းလာနေမှာသဘောတူခဲ့ပေမဲ့နောက်ပိုင်းမှာတော့ဒီကိစ္စကိုတေချာစဉ်းစားသုံးသပ်ပြီးတော့ထိုင်းအစိုးရကိုတရားရင်ဆိုင်သွားမယ်လို့ပြောပါရယ်။အဖွဲ့ဝင်တသန်းကျော်ရှိတဲ့ဒီ Facebook စာမျက်နှာကိုဂျပန်နိုင်ငံမှာနေထိုင်တဲ့ထိုင်းနိုင်ငံသားတက်ကတိုဆီယာအသက်49နှစ်အရွယ် Harvin Chacha Vaphophong ကထိုင်းရဲ့တဝူးစမိုင်းဘီယင်းစနစ်အကြောင်းဆွေးနွေးဖို့ဧပြီလမှာတည်ထောင်ခဲ့တာပါ။ထိုင်းနိုင်ငံမှာဘီယင်းစနစ်ကိုမဝေဖန်နိုင်အောင်တင်းကျပ်တဲ့ဥပဒေတွေချမှတ်ပြီးတော့ပြစ်မှုကျူးလွန်ရင်ထောင်နှံ15နှစ်အထိပြစ်ဒဏ်ပေးနိုင်တာဖြစ်ပါတယ်။